စကိုင်းတိုင်းပလဲမြို့နယ်မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနေ့စဉ်ရက်စက်တိုက်ပွဲတွေရှိနေပြီးနေအိမ်တွေမိရှုခံနေရပါတယ်။ခင်ဦးနယ်ကမြင်းနောင်ကျေးရွာကဒေသခံတွေဟာဆိုရင်လဲစစ်ဘေးရှောင်နေကြရတာရှစ်လနီးပါးကြာမြင့်လာတဲ့အတွက်အခက်အခဲတွေရှိနေပါတယ်။စကိုင်းတိုင်းအတွင်းကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုကိုအောင်ဝန်ကပြောပြပေးမှာပါရှင်။
စကိုင်းတိုင်းပလဲနယ်မှာဇန်နဝါရီ9ရက်ကစလို့ဒီကနေ့အထိ9ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဇန်နဝါရီ10ရက်နေ့မှာပလဲမြို့နယ်တရက်ကန်ကျေးရွာနားတိုက်ပွဲတွေဖြစ်ခဲ့ပြီးတရက်ကန်ကျေးရွာကနေအိမ်တွေလည်းမိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဇန်နဝါရီ17ရက်ပုံတုံးနေ့နေ့လယ်ပိုင်းမှာတော့စစ်ကောင်စီတပ်ဆွဲထားတဲ့ဇီးပြူကုန်းကျေးရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခတ်ခဲ့တယ်လို့တိုက်ပွဲမှာပါဝင်တဲ့တခင်တောင်းကျိုအဖွဲ့က VOA ကိုပြောပါတယ်
။အဲကျွန်တော်မနေ့ကကျွန်တော်တိုင်ပွဲကညီတို့မီးတရက်ကန်ထဲမှာကျွန်တော်ဖြစ်ကြတာကမနေ့ကဒီကျွန်တော်မီးရှို့နေတော့ကျွန်တော်ကဝင်းစီးလာရအောင်မီးရှို့နေတဲ့အချိန်မှာကျွန်တော်မပါသေးတဲ့အိမ်မပါအောင်ကျွန်တော်တို့ကြည့်ရအိမ်ကတော့ကျွန်တော်ခံမှန်းကြည့်ပြောရရင်တော့မအားလို့ဆောက်ဆယ်တော့ကျွန်တော်ပါမယ်လို့ထင်တယ်ပေါ့ဒီလိုရအောင်ကျွန်တော်ဒီနေ့ဒီတိုင်ပွဲပေါ့တိုင်ပွဲဖြစ်သွားပြီကြာဒီနေ့တော့ဘန်ကာလောမှာကျွန်တော်စီးနေတာကကျွန်တော်ကတင်းနေအောင်လေကျွန်တော်ကလည်းလက်နဲ့ခင်ရတာမပြည့်စုံကြာ
တိုက်ပွဲတွေဖြစ်ပွားပြီးတော့နေအိမ်တွေမိရှုခံရတဲ့တရက်ကန်ကျေးရွာရဲ့ဘေးချင်းကပ်ကျေးရွာဟာစစ်ကောင်စီထောက်ခံတဲ့ပြူစောထီးတွေတက်ဆွဲထားတဲ့အင်မတီကျေးရွာဖြစ်ပြီးဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဇီးပြူကုန်းကျေးရွာဟာလည်းပြူစောထီးတွေတက်ဆွဲထားတဲ့ကျေးရွာဖြစ်ပါတယ်။2023ခုနှစ်ကစလို့ပလဲမြို့နယ်ထဲမှာတိုက်ပွဲတွေရှိခဲ့ပြီးဇန်နဝါရီ9ရက်နေ့ရှိရတို့မှာစစ်ကောင်စီတက်ဆွဲထားတဲ့ကန်တောင်ကျေးရွာရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲ့နောက်စစ်ကောင်စီကလေကြောင်းသုံးပြီးတော့ရဟတ်ရင်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကိုတိုက်ခိုက်ပါတယ်ဇန်နဝါရီ9ရက်မှာတော့ပလဲမြို့မှာရဲစခန်းနဲ့ပလဲအထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးတို့တိုက်ခိုက်ခံရပြီးတဲ့နောက်လက်ရှိပလဲနယ်ထဲမှာစစ်ရေးတင်းမာနေပါတယ်တိုက်ပွဲအခြေအနေတွေအပြင်ရဲစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးဒီချိန်ထဲမှာပဲခင်ဦးနယ်မြင်းတောင်ကျေးရွာကအိမ်အောင်စု900နီးပါးစစ်ဘေးရှောင်နေရတာ8လနီးပါးရှိလာပြီးစစ်ဘေးရှောင်ကာလအချိန်ကြာမြင့်လာတဲ့အတွက်အခက်အခဲတွေလည်းရှိလာနေတယ်လို့ဒေသခံတဦးကပြောပါတယ
်9လကျော်လို့8လရတယ်8လတည်းရောက်လာပြီဒီမြေနောက်ကနေပြီးဒီမုံလမှာရှောင်နေရတယ်အိမ်နေရောနေရာကန်ကျွန်းတွေပါအကုန်လုံးပြစ်ထားခဲ့ရပါဗျာရှိတဲ့ပစ္စည်းကိုစားဝယ်စားဝယ်စားကွက်လေးနဲ့ဝယ်စားလေးလောက်ပဲလာပြီးထွက်ပြေးနေရပါကျေးဇူးလေးပါသာပါတော့ရကိုရကိုပြည့်နဲ့မပြောင်းဝင်ဒီမှာလည်းရှိတဲ့ဒုက္ခတွေနဲ့ဒုက္ခတွေစားတော့ဖြစ်တယ်လို့စားတော့နေကြရပါဗျာဟိုလိုပေါ့ဗျာလောက်ကန်စားတော့ရင်လည်းခုနပြောလိုကိုရကိုပြည့်မပြောင်းရတဲ့အခါဆင်းရဲဒုက္ခတွေတော့နည်းနည်းတော့ကြုံတာပေါ့ဗျာအဲ့ဒါပြောရင်လိုအပ်ချက်ကလေးတွေတော့အခုကြီးရှိရင်တော့ကောင်းတာပေါ့ဗျာ
သူတို့ရဲ့ဘေးနာကကျေးရွာတွေကိုမြန်မာစစ်တပ်က2022ခုနှစ်ထဲမှာနယ်မြေရှင်းလင်းရေးတွေလုပ်ပြီးတော့လေကြောင်းကနေပစ်ခတ်တဲ့အတွက်ဒေသခံတွေဟာထွက်ပြေးနေရတာပါဒါ့အပြင်မြင်းတောင်ကျေးရွာနဲ့ဘေးချင်းကပ်ကျေးရွာဖြစ်တဲ့ရွာတိကုန်းကျေးရွာဟာစစ်ကောင်စီအားပေးထောက်ခံတဲ့ပြူစောထီးတွေအားကောင်းတဲ့ကျေးရွာဖြစ်တဲ့အတွက်ဒေသခံတွေအဖို့ပြူစောထီးတွေကိုပါစိုးရိမ်ပြီးနေရက်မပြတ်နိုင်ကြပါဘူးခင်ဗျာ